စီးရီးယားနိုင်ငံမြန်ပိုင်ဘန်ဖက်ရှ်မြို့ကစားသောက်ဆန်တဆိုင်ရှိမှာအထူးကံဘုံကွယ်သမားတူရဲ့တိုက်ခိုက်မှုကြောင့်အမေရိကန်နိုင်ငံသား၄ဦးသေဆုံးသွားပါတယ်။တိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့တွေစီးရီးယားကနေပြန်လည်ရုတ်သိမ်းတဲ့အခါကျင်းဝမဲ့အလားအလာတွေပေါ်မှာလည်းမိခုံးတွေထွက်ပေါ်လာနေတာပါ။ IS Islamic State ကဖွဲ့ကတော့မနေ့ကတိုက်ခိုက်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်းချက်ချင်းဆိုသလိုကြေညာလိုက်တယ်လို့တိုက်ခိုက်သူကစီးရီးယားနိုင်ငံသားအဖွဲ့ဝင်တူဖြစ်ပြီးကင်းလည်နေတဲ့အမေရိကန်နဲ့ညွန်မောင်းတပ်ဖွဲ့တွေကိုပြစ်မှတ်ထားခဲ့တာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။တကယ်မို့တွင်အမေရိကန်တပ်ဖွဲ့ဝင်အုပ်ပွဲချင်းပြီးတည်ဆုံကြောင်းလဲမန်ဘိတ်မျိုးကဆီယဝန်တွေက VOE ကိုပြောပါတယ်။တရားရသူတွေကိုအိန္ဒိချင်းအီရန်နိုင်ငံကစေခန်းတွေကိုပို့ဆောင်ခဲ့ကြောင်းလဲအမေရိကန်ကထောက်ခံမှုပေးထားတဲ့ဆီယဝန်ဒီမိုကရက်တစ်အင်အားစုဖွဲ့ကတာဝန်ရှိသူတွေကပြောပါတယ်။ပောက်ကွဲမှုတွင်အမေရိကန်ရဲသားဝန်ထမ်းတူနဲ့ကာဝေးဌာန contract ဝန်ထမ်းတူတို့တည်ဆုံကြောင်းလဲအမေရိကန်စစ်တပ်ကမနေ့နောက်ပိုင်းမှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားတာပါ။တကယ်မို့ကြောင်းအမေရိကန်တပ်ဖွဲ့ဝင်၃ယောက်လဲတရားရခဲ့ပါတယ်။အမေရိကန်တပ်ဖွဲ့တွေပုံမှန်ကင်းလည်နေခြင်းတိုက်ခိုက်မှုဖြစ်ခဲ့ကြောင်းလဲအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ရဲ့ပြောခွင့်ရသူကပြောဆိုခဲ့တာပါ။တိုက်ခိုက်မှုဖြစ်ရနေရာကဗီဒီယိုတွေတပ်ပုံတွေထဲမှာတော့အလောင်းတွေပြန့်ကျဲနေတာတွေသွေးတွေပေးချင်နေတဲ့နေရာတွေကိုလည်းတွေ့ရပါတယ်။တိုက်ခိုက်ခံခဲ့ရတဲ့နေရာအမေရိကန်နဲ့ညွန်မောင်းမဟာမိတ်တွေစုံလင်းရှိတဲ့နေရာဖြစ်တဲ့ကြောင်းလဲအခင်းဖြစ်ရနေရာကကိုယ်တိုင်တွေ့သူတွေကပြောပါတယ်။တိုက်ခိုက်မှုကြောင့်အရသာ10ဦးထက်မနည်းသေဆုံးကြောင်းလဲဗြိတိန်ခြေဆိုင်စီရီးယားလူခွင့်ရေးစောင့်ကြည့်ကဲကပ်ဖွဲ့ကပြောဆိုထားပါတယ်။